Israel နဲ့ Hamas အကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေဒေသတွင်းစစ်ပွဲတွေအဖြစ်ပြန့်နှံ့မသွားအောင်ကာကွယ်ဖို့ဖြစ်နိုင်ခြင်းအများကြီးရှိသေးကြောင်းဒါပေမဲ့အချိန်ကတော့နည်းနည်းပဲကျန်တော့တယ်လို့ Israel ရဲ့အိမ်နီးချင်း Lebanon နိုင်ငံမှာရောက်ရှိနေတဲ့ Iran နိုင်ငံသားရဲ့ဝန်ကြီး Hussein Abdurrahman Rahan ကစနေနေ့မှာပြောဆိုလိုက်ပါတယ်Israel နဲ့ Gaza ဒေသကိုတိုက်ခိုက်နေတာကိုရပ်တန့်ဖို့ Iran နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီး Lebanon မှာအခြေစိုက်တဲ့ Hezbollah နဲ့တိုက်ခိုက်တပ်ဖွဲ့ပါဝင်ဆင်နွှဲလာမယ်ဆိုလို့ရှိရင်စစ်ပွဲဟာအရှေ့လက်ပိုင်းနိုင်ငံတချို့ကိုပြန့်နှံ့သွားလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ Hezbollah အနေနဲ့စစ်ပွဲနဲ့ပတ်သက်တဲ့ဖြစ်နိုင်ခြေအားလုံးကိုစဉ်းစားထားကြောင်းနဲ့ Israel နဲ့ Gaza ကိုတိုက်ခိုက်နေတာကိုချက်ချင်း Israel အနေနဲ့ Gaza ကိုတိုက်ထိုက်နေတာကိုချက်ချင်းရပ်ဖို့လိုတဲ့အကြောင်း Iran နိုင်ငံသားရဲ့ဝန်ကြီး Hussein က Lebanon နိုင်ငံမြို့တော်မှာ Beirut မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ Lebanon နိုင်ငံမှာရှိတဲ့ Hezbollah စစ်သွေးကြောင့်အဖွဲ့ကို Iran ကIran နိုင်ငံကကြောက်ကနောက်ခံပေးထားတာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့က Hamas အဖွဲ့ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နောက်တစ်နေ့ကစပြီး Hezbollah နဲ့ Israel တပ်တွေအကြမ်းနေစဉ်လို့အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်